アメリカンピーザーズ・シェイトン・バイ・フロリダ・ピーネシー・ウッティネレ、ドリアン・ハリケーン・モンライハー・タタネマ、バハマ・ジョンズ・アナミア・バイング・ウィシャー・ラニバレ、ドリアン・ハリケーン・ハー・ティア・セント・ロー・ティシー・ラレ、アドレ・アルノ・アンディア・ジー・ネネタ・ピバレ、フロリダ・ゴンデン・バイング・ティネラ・ネマ・モンライン・ウィア・メル・カムハン・タラジャー、ディティネ・ドリン・ネタ・ネマ・ナガン・ダリ、モンライン・アンディア・ディア・プラ・ピン・タジャー・レス・ラゴ、サプル・ミニア・タレ、ドキ・ミュータ・カ・ピョプラ・マバシン。
တောင်အမေရိကတည်းရဲ့မြောက်ပိုင်းကယ်ရီဘီယံပင်လယ်ထဲမှာအစဖြစ်ခဲ့တဲ့ဒိုရင်းမုန်တိုင်းဟာပျူတိုရီကိုအရှေ့ဘက်ကိုဖြတ်ကျော်ပြီးတောက်ကြမ်းလေးမှာတော့ဘာမားချင်းစုအနောက်မြောက်ပိုင်းကိုဥတီသွားနေတာပါ။ပြင်အဆင့်၃လောက်ထိရောက်လာနေတဲ့ဒီမုန်တိုင်းဟာမကြာခင်ရက်ပိုင်းကျမှာပဲဖလော်ရီဒါပြည်နယ်ကိုရောက်လာနိုင်လာကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပိုလန်ခီးစဉ်ကိုဖြတ်သိမ်းပြီးမုန်တိုင်းအခြေအနေကိုစောင့်ကြည့်နေတယ်လို့ဖလော်ရီဒါပြည်နယ်ရဲ့ပြည်ပကာကွယ်ရေးအရန်တပ်ဖွဲ့ကဗိုလ်ချုပ်ဂျင်းစ်အော့ဖတ်ကလည်းတောက်ကြံနေညနေပိုင်းမှာပဲတပ်သား2000ကိုချက်ထားခဲ့တယ်လို့ပြောပါတယ်။ဘာဟာမအစိုးရကဘာဟာမအနောက်မြောက်ပိုင်းကိုဟာရီကိန်းစောင့်ကြည့်သတိပေးချက်ထုတ်ပြန်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဖလော်ရီဒါပြည်နယ်ကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဒိုရင်းဟာရီကိန်းမုန်တိုင်းဟာအခုခါမှာလေတိုက်နှုန်းပြင်းအားတနအီကို105မိုင်နှုန်းနဲ့ရွေ့ရှားနေတာပါ။ဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့အလောက်မှာရောက်လာနိုင်ပြီးလေတိုက်နှုန်းတနအီကိုမိုင်130လောက်ထိဖြစ်သွားနိုင်တဲ့ဟာရီကိန်းမုန်တိုင်းပြင်းအားအဆင့်၄ကိုရောက်လာနိုင်တယ်လို့ American Hurricane Center ကခန့်မှန်းထားပါတယ်။မုန်တိုင်းရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ This is the one constant on this storm. You know, the track has been here or there and there's been a lot of uncertainty. But the one thing that's been pretty certain is that this thing's been getting
ဒီမုန်တိုင်းကိုတိတိကျကျစောင့်ကြည့်လေ့လာမှုရဆိုရင်သူလာရဟာဟိုဒီရွေးနေပေမဲ့ကျွန်တော်တို့ပြောနေတာတကူကတော့သူဟာတဖြည်းဖြည်းအားကောင်းလာတာပါပဲကြိုတင်ခမန်းချက်တွေနဲ့ကိုက်ညီနေပြီးသူပြင်းအားကပုံမှန်တိုးလာနေတာကြောင့်ဖလော်ရီဒါကိုရောက်လာတဲ့အခါမှာပြင်းအားအဆင့်၄အထက်ရှိနေတဲ့ဟာရီကိန်းမုန်တိုင်းကြီးဖြစ်လာဖို့ရှိပါတယ
်အားဖြင့်ဟာရီကိန်းမုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တလွားလေတံရောမိုးတံမှာခံရနိုင်တဲ့အတွက်သတိပေးချက်တွေကိုစောင့်နှားထောင်ပြီးလိုက်နာကြဖို့လည်းသတိပေးခဲ့ပါတယ်ဖလော်ရီဒါပြည်နယ်အနောက်ပိုင်းတမ်ပါမနေထိုင်တဲ့ဒေါက်တာဒေါ်နီနီကဖလော်ရီဒါမှာအရှိတ်အကျန်းတစ်ချောက်ကအန်ဒီယပူကြီးနေတယ်လို့ပြောပါတယ
်ဖလော်ရီဒါစိတ်တစ်ခုလုံးနဲ့ East Coast ပေါ့နော် Jacksonville နောက်ကစပြီး Miami ထိကိုဆိုရင်တို့ရှိတယ်လေ
ဟုတ်ကဲ့အရှိတ်အကျန်းတစ်ချောက်ပေါ့နော
်အရှိတ်အကျန်းတစ်ချောက်ဖလော်ရီဒါစိတ်အရှိတ်အကျန်းတစ်ချောက်ဟိုကမန်တာသူ West Palm Beach Beach ကနေတော့ကိုပြောတယ် So the category 1 ne category 2 category 2 ကFriday ဒီနေ့နေပေါ့စနေနေ့ကျတော့ category 3ဖြစ်သွားပြီအဲ့ဒါစနေနေ့ညနေ 115 per miles per hour ဒါ category 40ဖြစ်မယ်လို့ပြောတယ်သူ landfall ကို category 4နဲ့ဝင်မယ်လို့ပြောတယ်အဲ့ West Palm Beach area လောက်ဖြစ်မယ်လို့ပြောတယ်ဘာလို့အဲ့ဘက်ကတော့ evacuation လုပ်ဖို့ညာနေကျောင်းတွေတော့ပိတ်လိုက်ပြီခုကျောင်းတွေ university တွေအကုန်လုံးပိတ်ချလိုက်ပြီ Florida state ကလည်းသူက state of emergency လုပ်လိုက်တယ်လေ
ဟုတ်ကဲ့ပါအခုလောလောဆယ်တော့မပြောင်းခိုင်းသေးဘူးပေါ့နော်
အပြောင်းခိုင်းတယ် evacuation မလုပ်ခိုင်းဘူးလောလောဆယ်သူကြည့်နေတော့မှရှိသေးတယ်။ဒီနေ့ညနေတနင်္ဂနွေလောက်မှပဲ order ထွက်နေဆက်မယ်။ဒါပေမဲ့လောလောဆယ်ကတော့ဒီကအခုပြင်နေကြပြီပေါ့နော်။အဲ့လို desk ကြီးကိုစအပြည့်ဖြည့်ထားကြတယ်။ပုံလောင်ထားတယ်။အဲ့လိုမီးရလည်းဆက်ပြတ်ဆက်ပတ်တယ်
။ဟုတ်ကဲ့။
ဒီလောက်အရင်3မိနစ်ကလေးပြည့်လောက်ပြတ်တော့အဲ့လို gas ကိုလိုပါတော့ဝယ်ထားတာပေါ့
။ဟုတ်ကဲ
့။ TV တွေဘာတွေဝယ်ထားရတယ်။အဲ့လို gas desk ဖြည့်ထား။
မြန်မာအများစုနေထိုင်ရာဖလော်ရီဒါတောင်ပိုင်းအစမှာရှိတဲ့မီယာမီမြို့အခြေအနေကရောဘယ်လိုရှိပါလဲ။မီယာမီဒေသခံမှန်ဟန်စုရင်ကအခုလိုပြောပါလေ
။မိုင်ယာမီမှာတော့အခုလောလောဆယ်ရတော့ဗောနော်လူတွေကတော့ဟာရီကိန်းလာလို့ရှင်ထုံးစံလိုက်ကျင်းတဲ့အတိုင်းရေတို့အစာအသောက်တို့ဗောနော်သူတို့စိုးမှာတော့ရေကမနေရညက်နေတယ်ရေမရှိတော့ဘူးဗောနော်ရေပြတ်သွားပါပြီ။ကိုတော်မှရေသုံးကက်ကိုရဖို့မနေလူသားရတဲ့အဲ့တပေါ်မျိုးဖြစ်နေတာဗောနော်။သူတို့မိုင်ယာမီကတော့ကျလို့ပြုတ်ပြထားတဲ့လမ်းကြောင်းတိုင်းဝင်မယ်ဆိုတော့အဖျားခက်တဲ့သဘောပေါ့နော်မိုးကြီးမယ်လေရင်းတိုက်မယ်အဲ့ဒီလောက်ပါပဲဒါပေမဲ့ညသတင်းမှာပြောပုံရဆိုလို့ရှိရင်တော့မိုင်ယာမီကနေပြီးတော့ဒီတိုနာဘီချ်ပဲချိန်မရွေးလမ်းကြောင်းပြောင်းသွားနိုင်တယ်ပေါ့တကယ်လို့အရင်ဆိုးရွားလာလို့ရှိလို့ဒီရဲ့နေရာကလူတွေကတော့ evacuation လုပ်ဖို့လိုလာလို့ရှိရင်လုပ်ဖို့တက်ဖို့သူတို့အကုန်လုံးပြင်ဆင်ထားရတယ်အပြစ်တိုင်း hurricane season စပြီဆိုလို့ရှိရင်ဒီကောင်တီတွေကနေရစာတွေပို့ပါတယ်အများနဲ့အဆင်ပြေလောက်ထားမယ်တစ်တာလေးတစ်လုံးနဲ့ပေါ့နော်ဆိုတော့အခုတောက်နေကြဆေးတွေအရေးကြီးစားရစာတန်းတွေအိမ်ကြီးနှစ်စုံလောက်ရယ်အလိုမျိုးလေးတစ်ခါတည်းတစ်တာတစ်လုံးအများနဲ့စုကပြင်ထားရပါတယ်မှာ
ဖလော်ရီဒါတောင်ပိုင်းမှာမြန်မာမိသားစု300ဝန်းကျင်လောက်နေထိုင်တယ်လို့လည်းခန့်မှန်းပါတယ် တကယ်လို့မုန်တိုင်းကြောင့်ကမ်းလမ်းတွေပိတ်ပြီးစားတောက်ကုန်တွေပြတ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။